မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကလေဗရောင်းတောင်ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းတွေးရှိမှုတွေကိုဒီနေ့ကြေညာချက်ထုတ်ပြန်လိုက်တာတွေ့ရပါတယ်ဆရာ။အဲ့ဒီကြေညာချက်ဟာဘယ်နှစ်ရက်စုံစမ်းစစ်ဆေးပြီးတော့ဒီလိုမျိုးထုတ်ပြန်နိုင်ခဲ့ပါသလဲရှင်
။29ကနေစပြီးဆောင်ရွက်တာပေါ့နော်။29 30 31နှစ်ဆိုတော့9ရက်ကြာတာပေါ့
။အဲ့ဒီဖြစ်ပွားခဲ့တဲ့ပဋိပက္ခမှာထိခိုက်သေဆုံးမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေဆောင်ရွက်မှုကဘာတွေအားနည်းခဲ့ပါသလဲရှင
်။အဲဒီမှာဖော်ပြတဲ့အချိန်မှာလူစုခွဲဘဝသူအဆင့်လိုက်သူက90%လောက်သူတော့ရမယ်လေ။သူအဆင့်လိုက်အကွာဝေးလိုက်ဆိုတော့အဝေးရလာရင်ဗာလက်နဲ့နဲ့ပြည့်ရမယ်နီးလိုက်ရင်ဗာလက်နဲ့ပြည့်ရမယ်ကျွန်တော်တို့အပိုင်းလိုက်သူသုံးဆွဲတဲ့အခြေအနေမျိုးမရှိပဲလက်နဲ့တည်းအားလုံးတစ်ပြိုင်တည်းအရေးပေါ်သုံးဆွဲလိုက်တော့တွေ့ရတယ်နီးနော်ကိုကဲမှုအဖွဲ့ကလည်းလုံခြုံရေးစီမံချက်ပါတဲ့ပစ္စည်းအစရာအသုံးဆောင်တွေကိုဆင်းလိုက်ဆောင်ရွက်နိုင်ခဲ့မှုမရှိတာကိုလည်းတွေ့ရတာပေါ့နော်အဲနောက်ဆုံးစစ်ခုနှစ်မှာအဓိကကျစုကိုတိကျတော့ပြင်မိတ်ပြီးတော့ပြည့်ရမယ်ဟာမှာအခုကအဆင့်တစ်ချို့ကျော်တော့နောက်ဆုံးအဆင့်ကိုရောက်သွားတာတည်းလို့တွေ့ရတယ
်ဟုတ်ကဲ့ပါရှင်ဆရာတို့ရဲ့ထုတ်ပြန်ကြေညာချက်မှာဒေါခင်ဝင်းတည်ဆုံးမှုကိုတင်မှုတည်ခင်းဖြစ်ဆက်လက်ဆောင်ရွက်ပေးဖို့ပြောကြားထားတာတွေ့ရပါတယ်ရှင်။ဒါပေမဲ့မိသားစုဝင်တွေကလူသက်မှုအဖြစ်နဲ့အမှုဖွင့်ရေးယူဖို့အတွက်သုံးဆောင်နေရတယ်ရှိရပေါ့နော်။အဲ့ဒီပုံမှာဆရာအနေနဲ့ဗာများပြောချင်ပါသလဲရှင်
။ဒါကရေးကိစ္စဆောင်ရွက်ကြတာဖြစ်တဲ့အတွက်ကျွန်တော်ဗာမှမပြောလို့ပါဘူး။ဥဒင်းအတိုင်းဆောင်ရွက်ဖို့ပဲရှိပါလေ
။ဟုတ်ကဲ့ရှင်။ဆရာတို့ရဲ့စုံစမ်းစစ်ဆေးမှုတွေအရာပေါင်းရင်းနေတဲ့ဆောင်ရွက်ချက်တွေအပေါ်မှာရေးယူသွားဖို့လူမျိုးများတိုက်တွန်းထားပါသလဲရှင
်။အဲ့ဒါကတော့တက်ဆိုင်ရပါပေါ့နော်။တာဝန်ရှိတဲ့လူကိုယ်ကဲမှုအဖွဲ့မှာတာဝန်ရှိတဲ့လူပေါ်ထုတ်ဖို့ပေါ်ထုတ်ဖို့လည်းရေးတက်ဖွဲ့မှုရုံးပေါ့။စကိုင်းကိုင်းဒေသကြီးရေးတက်ဖွဲ့မှုရုံးပေါ့နော်။အဲ့ဒါပေါ်ထုတ်မလားဓမ္မဖို့ရင်တိုင်းဒေသကြီးရေးတက်ဖွဲ့မှုကပဲပေါ်ထုတ်မလား။ဒါမှမဟုတ်မြန်မာနိုင်ငံရေးတက်ဖွဲ့ကပဲစုပြီးတော့ပေါ်ထုတ်မလား။ဒါတော့သူတို့လှုပ်ဆောင်ချက်အတိုင်းလှုပ်မှာဖြစ်ပါလေ။သူတို့ရဲ့လှုပ်ပိုင်ခွင့်အတွင်းကသူတို့လှုပ်မှာဖြစ်ပါလေ
။ဆရာတို့ဒီလိုမျိုးရေးယူဖို့တိုက်တွန်းတာကအဓိကဘသူတွေကိုတိုက်တွန်းထားပါသလဲရှင
်။ဘသူကမှဟိုတာဝန်ရှိတဲ့လူပဲဆရာတို့ပြောတာပေါ့နော်။တာဝန်ရှိတဲ့လူတိုက်တွန်း။တာဝန်ရှိတဲ့လူအနေနဲ့ရောအရေးယူဆောင်ရွက်ဖို့ပဲတိုက်တွန်းတာပေါ့
။ဟုတ်ကဲ့ရှင်။ဝမ်မောင်ကုမ္ပဏီကဝန်ထမ်းတွေကလည်းအခင်းဖြစ်တဲ့နေရာမှာရှိနေရလို့လည်းသိရပါတယ်ရှင်။အဲ့ဒီခါကျတော့ဒီပဋိပက္ခမှာဒီဝမ်မောင်ကုမ္ပဏီဘက်ကဝန်ထမ်းတွေရောပါဝင်ပတ်သက်နေတယ်လို့စုံစမ်းမှုမှာတွေ့ရှိရပါသလားရှင်
။ပါဝင်ပတ်သက်တဲ့လူပြောရရတယ်မပြောရရသူတို့ကတော့ဘာမှဟိုပြစ်ခတ်တာတွေပါတော့မလုပ်ဘူး။ဒါပေမဲ့သူတို့ကဘာလုပ်တယ်လဲဆိုတော့သူတို့အလုပ်သမားတွေကခြံစည်းရိုးကတယ်။ညီတွေတူးတာကတော့ဝမ်မောင်ကုမ္ပဏီကအလုပ်သမားတွေပဲဆောင်ရွက်တယ်။လူစုလူဝေးကိုဖြိုခွဲတာတော့ဟိုကာကွယ်တာတော့ကြတော့ရဲတပ်ဖွဲ့အလုပ်တယ်အဲ့ဒါပါပဲ
။ဟုတ်ကဲ့ပါဆရာ။အခုဆရာတို့ဒီနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကိုဘယ်လိုပို့သွားဖို့ရှိပါသေးလဲရှင်
။အဲနိုင်ငံတော်တောင်နာရုံတော်ပို့ပါခင်ဗျာ။အဲဘယ်လိုတော့မပို့ဒါတော့အားလုံးသိပြီးတဲ့အတိုင်းသိချင်တဲ့လူတွေကဟိုဒီ website မှာကြည့်လိုက်ရုံနဲ့အားလုံးသိမှဖြစ်ပါတယ
်။ဟုတ်ကဲ့ပါဆရာ။ဒီကြေညာချက်ဟာလက်ရှိပေါ်ဖြစ်ပွားနေစေဖြစ်တဲ့ဒေသခံတွေနဲ့ကုမ္ပဏီရဲ့ကြားတင်းမာမှုတွေအပေါ်မှာဘလောက်အတိုင်းအတာအထိဖြည့်လျှော့ပေးနိုင်မလဲရှင
်။ဒါလည်းစဉ်းစားဆင်ခြင်ပြီးတော့တက်ဆိုင်တဲ့သူအားလုံးကလည်းနားလည်သဘောပေါက်ပြီးတော့နောက်ကျင့်ကြရင်တော့ဒီလိုမျိုးမဖြစ်အောင်တော့သူတို့စဉ်းစားပြီးတော့ပြည်လည်သွားမယ်လို့ထင်ပါတယ်။ညော့သွားမယ်လို့ထင်ပါတယ်။ကျွန်တော်တို့ကတော့ဘသူ့ဘသူမှပဲနစ်နာမှုမဖြစ်စေချင်ပဲနဲ့လေ။တိုင်းပြည်လည်းမနစ်နာရအောင်တက်ဆိုင်ရအာဏာတိုင်းတွေလည်းမနစ်နာရအောင်ကြွားသားတွေလည်းမနစ်နာအောင်မြန်မြန်တက်တာနဲ့ညှိနှိုင်းဆောင်ရွက်တာကိုပဲဆက်လုပ်ကြပါလေ
။အခုလိုမျိုးပြည့်စုံစုံဖြည့်ကြပြီးတဲ့ဆရာကိုကျေးဇူးများရေးတင်ပါတယ်ရှင်။